ဒီခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့လူမျိုးစုတန်းတကိုင်ဖွဲ့ပြီးကြောက်တိုက်ဖွဲ့ပြီးကြောင်းအကြက်သားတွေဒေသတင်ရတာဟာတိတ်ကိုစိုးရိမ်စရာကောင်းတဲ့အချိန်ဒီမှာရောက်နေပြီးအကြက်သားတွေကိုကောက်ွယ်ပေးဖို့ကုလသမဂ္ဂကထပ်ပြီးကြောင်းဆိုလိုက်ပါတယ
် We continue to call on all parties to the conflict to refrain from violence, follow international humanitarian law and ensure protection of civilians and facilitate timely access to people in need
ပြည်ပကမှာပါဝင်နေသူအားလုံးအကြံဖက်လူရတွေကိုဆောင်စားကြဖို့နိုင်ငံတကာလူသားစာနာမှုဆိုင်ရာဥပဒေကိုလိုက်နာကြဖို့အကြက်သားတွေကိုကောက်ွယ်ပေးဖို့နဲ့လူဝနေသူတွေကိုအကူအညီပေးနိုင်ရည်လမ်းဖွင့်ပေးကြဖို့ကျွန်တော်တို့ဆက်ပြီးတောင်းဆိုပါတယ်လို့ကုလသမဂ္ဂဒေမူတိုရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကဗိုလ်ဒူးနဲ့ကုလသမဂ္ဂပုံမှန်ရင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။ရခိုင်နဲ့ချင်းပြည်နယ်တွေမှာလက်ရှိအိုးရင်ဆုံးထွက်ပြေးနေရသူပေါင်း4000ကျော်ရှိပြီးဒီအရေအတွက်ဟာအော်တိုဘာလကိုပိုင်းကလေးကဆိုရင်8000ထက်မနည်းတိုးလာတယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီဒေသခံတွေချင်းရခိုင်ပြည်နယ်မှာရူဝင်းသားအများစုပါဝင်တဲ့လူပေါင်း 32,800 ကလည်းစခန်းတွေထဲမှာနေထိုင်နေကြရပြီးသူတို့ထဲမှာတော်များများဟာစခန်းတွေထဲမှာနေနေရတာခဏနှစ်ကျော်တော့ပြီလို့လည်းပြောပါတယ်ညီမဆွေရတာကတော့လူဝင်သားလို့ခေါ်ဆိုသုံးလို့တော့လက်မခံပါဘူးလူဝန်နေသူတွေကိုကုလသမဂ္ဂနဲ့တခြားတဲ့တွေလှုပ်ဆောင်နေတဲ့လူသားစာနာမှုအကူအညီပေးအဖွဲ့တွေတွားရောက်ကူညီနိုင်ရင်ဟာလုံခြုံမှုမရှိတာနဲ့ရခိုင်ပြည်နယ်မှာကပ်တန့်ထားတာတွေကြောင့်အခက်အခဲတွေ့နေရတယ်လို့လည်းပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာဒီနေ့တွင်ပြည်ပကတွေကြောင့်လူပေါင်း2000ကျော်နေပါယာယီအိုးရင်စုထွက်ပြေးခဲ့ရပြီးအရင်နှစ်က12000နေပါအိုးရင်စုထွက်ပြေးခဲ့ရတာနဲ့စာရင်ပိုများလာတယ်လို့လည်းကုလသမဂ္ဂကပြောပါတယ်